ရန်ကုန်တိုင်းအတွင်းကမြို့နယ်45မြို့နယ်မှာတရားဥပဒေစိုးမိုးမှုရှိအောင်လောင်ကစားဝိုင်းတွေလူစိုးလူမိုက်ဂိုင်းတွေကိုနှိမ်နှင်းအရေးယူသွားမယ်လို့ရန်ကုန်တိုင်းဒေသကြီးဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောလိုက်ပါတယ်။ပြီးခဲ့တဲ့ကြံကာလမှာပြည်သူတွေကိုဝန်ဆောင်မှုပေးခဲ့တဲ့ရဲတွေကိုအကောင်းမြင်လာတာဟာရဲတပ်ဖွဲ့ဟာပြည်သူနဲ့တသားတည်းဖြစ်ခဲ့တယ်လို့ဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ်
။ရန်ကုန်မြို့ရဲ့မဟာကြံကာလပြည်သူတွေဟာပြည်သူအကျိုးကိုတကယ်ဝန်ဆောင်မှုပေးခဲ့တဲ့ရဲတွေပေါ့။တကယ်ကိုစာနာမှုထားခဲ့ပါတယ်။ဒီလိုနဲ့ကျွန်တော်တို့တသားလည်းဖြစ်ခဲ့ရှေ့ဆက်ကျွန်တော်တို့ရဲ့ရပောင်းတရားစီမံချက်တွေအောင်းမြင်အောင်ကျွန်တော်တို့ဆောင်ရွက်နိုင်ဖို့ဝိုင်းဝန်းကြိုးပမ်းဖို့လိုအပ်ပါတယ်
စည်းကမ်းမဲ့လမ်းမေးဆေးတွေရင်စည်းကမ်းချိုးဖောက်နေသူတွေကိုရဲတပ်ဖွဲ့အနေနဲ့စနစ်တကျကင်တွယ်တတ်ဖို့လိုအပ်ကြောင်းဝင်းကြီးချုပ်ဦးဖြိုးမင်းသိန်းကပြောပါတယ
်ကျွန်တော်တို့လမ်းမေးဆေးတွေပေါ်နေတဲ့အခြေအနေကိုကြည့်နေဆိုဒီမှာဈေးရကြောင်းတဲ့လူဟာစားဖို့နေရေးအတွက်ဒီနေရာမှာဈေးလာရောက်ပါတယ်ဆိုတဲ့အဖြစ်ထုတ်လည်းနေကြည့်ကြည့်ရအောင်ဒီကြေးကိုရဲတာစနစ်တကျမဆောင်မှုမပေးနိုင်ဘူးဆိုရင်ဒီခြေကြီးလေးကိုပြည်သူကိုဘုံပြုပြီးပြည်သူအတွက်ဝန်ဆောင်မှုပေးမယ်ဆိုရင်ရဲတပ်ကစူးပေါင်းဆောင်ရွက်တာအောင်မြင်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျွန်တော်တို့ကဝန်ဆောင်မှုတစ်ခုကိုရယူမယ်ဆိုတဲ့အခြေအနေမှာတာဝန်မှုတာဝန်ခံမှုဆိုတာကိုယ့်ကိုယ်ကိုယ်ဝန်ဆက်မေးရမှာဖြစ်ပါတယ်။
ပြည်ထရလကမွန်ပြည်နယ်တထုံမြို့နယ်မှာခိုးမှုကျူးလွန်တယ်လို့တန်တရာရှိသူအမျိုးသားတအူးကိုရိုက်နှက်စစ်ဆေးတဲ့အတွက်အသက်သေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ခိုင်းနိုင်ပြီးရဲတပ်ဖွဲ့ဝင်တွေအနေနဲ့တရက်ခန့်ကိုရိုက်နှက်စစ်ဆေးတာမလုပ်ဖို့နဲ့ရုပ်ပိုင်းဆိုင်ရာစိတ်ပိုင်းဆိုင်ရာထိခိုက်ဒဏ်ရာရအောင်နှိပ်စက်မှုတွေမလုပ်ဖို့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲချုပ်ဦးစော်ဝင်းကပြောကြားခဲ့ပါတယ
် image ကိုဆိုတာတရက်ခန့်ရိုက်နှက်စစ်ဆေးတာအဲ့ဒါလည်းခင်ဗျကိုကြည့်ဒီလုံးလို့မလုပ်ပါနဲ့ကျွန်တော်တကူတစ်သက်လုံးရဲမဖြစ်ဘူးဆိုတာမှတ်ထားပါကိုတမျိုးလုံးရဲတဲ့မှာမရှိဘူးဆိုတာမှတ်ထားပါမလုပ်ပါနဲ့ဆိုရင်တထုံမှာပြီးခဲ့တဲ့လဖြစ်တယ်သေးသွားတယ်တခါတည်းကျိုးနေဆွဲတယ်အပေါ်ဆွဲတင်တယ်အပြန်ချရတယ်ဟာတကယ်ကိုဗျာကျွန်တော်ဒီအံဩလို့မဆုံးဘူးကျွန်တော်အဲ့ကောင်ကြီးအဲ့လူကြီးခေါ်တွေ့ရချင်တယ်ကဲမင်းပြောစမ်းမကွာမင်းစိတ်ကူးတဲ့မှာဘယ်လိုရှိနေလို့ပြောတာလဲမေးလိုက်ချင်တယ်မြို့နယ်မှာအဆင်မကြည့်ဘူးမြို့နယ်မှာမတားဘူးစကမ်းမှမတောင်းဒါလည်းတားမြင်ရင်ပြက်ကွက်ချင်းရတယ်ပြည်မကျူးကျူးလုံမယ်အတူတူပဲ
မြို့နယ်ရဲစခန်းခရိုင်တိုင်းဒေသကြီးရဲတပ်ဖွဲ့အဆင့်ဆင့်ကိုဂါရဝပြုလက်ဆောင်ပေးရတဲ့အစင်လာကိုလည်းအခုချိန်ကစပြီးမလုပ်ဖို့ပြောပါတယ
်စကမ်းမှုကမြို့နယ်မှုဘယ်လိုဒါတွေမလုပ်မလုပ်ပါဘီကရာတွေဘယ်လိုဖြစ်ဖြစ်ကြာကျွန်တော်ခဏခဏပြောမလုပ်စဉ်းစားပါဘူးမြို့နယ်မှုကလည်းခရိုင်မှုကဘယ်လိုဆိုရည်လဲမလုပ်ကြပါတော့လဲဒီဝန်တော့ဝန်ကအမှန်ကြီးပါအဲ့ဒါလို့လုပ်ဖို့အတွက်သူဘယ်ရရအခုနကဝင်းကျုပ်ပြောတဲ့လူလေးရှိရမယ်။အဲ့ဒါဆိုရင်ပြည်သူရဲ့ကိုယ်အသိမှတ်ပြီးမှဘလို့နေမယ်။ရသမြအမှတ်ကကုန်ပါပဲ။ရသမြအသိမှတ်ပြီးကကုန်သွားမှာ
။ဒါအပြင်ရဲအတုံးဆောင်ပစ္စည်းထောက်ပံ့ပေးဖို့နဲ့အမှုလိုက်ခကိုတိုးမြင့်ပေးဖို့နိုင်ငံတော်အကြီးအကဲတွေစီမှာတောင်းဆိုသွားမှာဖြစ်ကြောင်းပြောပါတယ်။ရဲစခန်းထောက်ခံစာယူဖို့လာသူတွေကိုအခကျေးငွေမယူဘဲစောင့်ရက်ပေးဖို့အမှုလာဖွင့်တဲ့သူတွေကိုအမှုမဖွင့်ပေးတာတွေမလုပ်ဖို့နဲ့ရဲတပ်ဖွဲ့ဝင်တွေလောင်းကစားနဲ့ကင်းရှင်းအောင်နေကြဖို့ပြောပါတယ်။ဒီနေ့အခမ်းအနားကိုရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့လွှတ်တော်ကိုယ်စားလှယ်တွေရန်ကုန်တိုင်းဒေသကြီးရဲတပ်ဖွဲ့တာဝန်ရှိသူတွေနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ရောက်ခဲ့ပါတယ်ခင်ဗျာ